မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေချိန်မှာကာကွယ်ထိန်းချုပ်ရေးအတွက်ချမှတ်ထားတဲ့စည်းကမ်းတွေကိုမလိုက်နာသူတွေအပေါ်ထိထိရောက်ရောက်အရေးယူဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဒီကနေ့ပဲပြောဆိုလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ရခိုင်ပြည်နယ်ကနေကိုဗစ်ရောဂါတကြောပြန်ကူးစက်လာရတာကအခုဆိုရင်ရန်ကုန်အပါအဝင်တခြားဒေသတွေကိုပါပြန့်နှံ့နေတာကြောင့်တင်းတင်းကြပ်ကြပ်ထိန်းချုပ်ကာကွယ်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဒီကနေ့အွန်လိုင်းဆွေးနွေးရမှာပြောဆိုလိုက်တာပါ။သတင်းပတ်အနေနဲ့အတွင်းမှာပဲကူးစက်မှုတွေဆန့်ကျင်ချိုးလောင်အောင်များလာတာဟာယောဂါကာဝယ်ထိန်းချုပ်ရေးစီမံစည်းကမ်းတွေကိုလိုက်နာရမှာအားနည်းချက်တွေရှိနေတာကြောင့်လည်းပြောသွားပါတယ်။ဒါကြောင့်လည်းပြည်ထရေးလို့ဥပဒေစိုးမိုးရေးတာဝန်ရှိသူတွေကထိထိရောက်အရေးယူဖို့လဲအွန်လိုင်းဆွေးနွေးပွဲမှာဒေါအောင်ဆန်းစုကြည်ကတိုက်တွန်းခဲ့တာပါ
။ပြည်ထရေးဘက်ကတော့ဥပဒေနဲ့ပတ်သက်လို့ခတ်မှမှာတော့ကင်တွယ်ရပါလိမ့်မယ်။ဒီမှာဒီလိုတာဝန်မဲ့တဲ့လူရတ်တွေကိုတော့လုံးဝမနှင့်မြို့ဥပမာဆိုလို့ရှိရင်ဟိုမလို့အဖင်းနဲ့ပေါ့နော်ဟိုဘာမှလည်းအရေးမကြီးပဲနဲ့ဒီ night club တွေလိုဟာမျိုးပေါ့ဒါတွေတရားမဝင်ကန့်တတ်ထားတဲ့ကြားတွေနဲ့ဖွင့်လာနေပါလေဆိုတော့ဒါတွေဟာဘာမှဟိုလိုအပ်တဲ့ကိစ္စလည်းမဟုတ်ဘဲနဲ့အင်တန်တာဝန်မဲ့ပြီးတော့ဤသူပေါ်မှာရောနိုင်ငံပေါ်မှာရောစိတ်ငါအင်တန်နဲတယ်လို့ကျွန်တော်တို့ဒီလိုပဲသတ်မှတ်ပါတရားမလို့ဒါတွေအရေးယူပါလေကျွန်တော်တို့ကြက်ကြက်မမအရေးယူမယ်တင်းတင်းကြက်ကြက်အရေးယူအရေးယူတယ်ဆိုတော့ဒေါသစိတ်နဲ့မဟုတ်ဘူးကျွန်တော်တို့ရဲ့နိုင်ငံကိုကာကွယ်ရမယ်ဆိုတဲ့စိတ်နဲ့သာအရေးယူရမှာဖြစ်ပါတယ
်။ယောဂကူးစက်မှုတွေတိုးလာတဲ့ရခိုင်ပြည်နယ်မှာတော့မလို့အဲ့ရင်အိမ်ပြင်မထွက်ဖို့နဲ့ခီးသွားလာမှုတွေကိုကန့်သတ်ထားပြီးရန်ကုန်တိုင်းအတွင်းကမြို့နယ်ခုနှစ်မြို့နယ်မှာလည်းအလားတူအိမ်မှာပဲနေဖို့ညွှန်ကြားထားပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်ကနေရန်ကုန်အပါအဝင်တခြားဒေသတွေကိုခီးသွားလာသူတွေအများပြားရှိခဲ့တာကြောင့်ယောဂပြန်ပွားမယ့်အန္တရာယ်ရှိနေတာကိုလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကအလေးထားပြောဆိုသွားခဲ့ပါတယ်။အထူးသဖြင့်လူနေထူထပ်တဲ့ရန်ကုန်လိုနေရာမျိုးမှာယောဂကာဝယ်ထိန်းချုပ်ရေးထိထိရောက်မလုပ်ဆောင်နိုင်ရင်အန္တရာယ်ကြီးမားတယ်လို့လည်းသတိပေးခဲ့ပါတယ်
။ယောဂပိုကူးဆက်နေတဲ့ဤသူတွေဟာရန်ကုန်တိုင်းမှာ400ရှိသွားပါပြီ။နောက်ပြီးတော့ဒီမြို့နယ်တွေမှာ3ယောက်ကျော်ပြီးတော့အစရုံးကလေး3ယောက်ကျော်လို့ရှိချင်ချင်ကျွန်တော်ဆေးရထုံမလုပ်ပါနဲ့။အဲ3ယောက်ကျော်တဲ့မြို့နယ်တွေကလည်းတော်တော်များတာပါ။
များလား။အ
ဲ့တော့ရန်ကုန်မှာတော့တော်တော်ပြတ်ပြန်ဆေးရထုံအစီအစဉ်တွေလုပ်ရမယ်။ရန်ကုန်သူရန်ကုန်သားတွေကအခုချိန်မှာသူတို့အစွမ်းပြရမယ်တကယ်ပဲဟိုကိုယ့်ရဲ့ကိုမျိုးနယ်အတွက်ကိုရက်တည်နိုင်တယ်ကိုရဲ့ကျမကြီးအတွက်ကိုရက်တည်နိုင်တယ်ကိုလုံနိုင်တယ်ကိုခံနိုင်တယ်ဆိုတော့ပြဖို့အချိန်ဖြစ်လာပါပြီ
ကဲယောဂါကာကွယ်ညွှန်ကြားချက်တွေကိုမလိုက်နာခင်ကုဆက်ယောဂါကာကွယ်နိုင်နေဥပဒေနဲ့တာမကပြစ်ဒဏ်ပိုကြီးတဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေနဲ့ပါအရေးယူဖို့ကိုလည်းတိုင်ပင်ခံပုဂ္ဂိုလ်ကသတိပေးခဲ့ပါတယ်ဒါပေမဲ့လည်းကာယောဂထိန်းချုပ်ရေးစီကံမလိုက်နာသူတွေကိုအရေးယူရမှာနောက်ဆက်တွဲပြဿနာတွေရှုံရမှာကိုလည်းလူခွင့်ရေးလှုပ်ရှားသူတွေကြားစိုးရိမ်မှုတွေရှိနေပါတယ်။ကိုဗစ်ကူးစက်မှုတွေပြန်ဆနေချိန်မှာစီကံတင်ကြပ်ဖို့ပိုပြီးလိုအပ်ပေမဲ့ဒါတွေကိုကင်တွယ်ဖြည့်ရှင်တဲ့အခါသတိထားဖို့လိုတယ်လို့လူခွင့်ရေးလှုပ်ရှားသူတဦးဖြစ်တဲ့ညီမချင်းမြန်မာကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
။အဲတော့စီကံနဲ့အမိန့်ကိုတာဝန်ယူလှုပ်ဆောင်တဲ့သူကြီးကိုယ်တိုင်ကတည်တည်ချာချာသိရလားဘလောက်ထိကလုတ်ပိုင်ခွင့်ရှိလဲဘယ်ချက်တည်းကတော့လုတ်ပိုင်ခွင့်ထက်ကျော်လွန်လဲဆိုတော့အကြောင်းအရာပထမဆုံးသိဖို့အရန်ရေးကြည့်ပါတယ်တကယ်လို့သာသူတို့အနေနဲ့လုတ်ပိုင်ခွင့်အာဏာရှိပြီးတော့လုတ်တင်လုတ်လိုက်တဲ့အကြောင်းကိုမသိလို့ရှိရင်သူတို့ဘက်ကလည်းစိုးရိမ်မှုကြီးတဲ့အတွက်ကြောင့်မလို့လိုအပ်တာနဲ့ပုံမှုပြီးတော့ကင်တွယ်ဖြည့်ရှင်းမှုတွေဖြစ်လာနိုင်တယ်အထူးသဖြင့်ကျွန်တော်တို့အခုလိုမျိုးကာလမှာလူတွေအကုန်လုံးကကြောက်လန့်တဲ့အရာမျိုးစိုးရိမ်နဲ့အရာမျိုးကြီးတဲ့အခါမှာလုတ်တဲ့ဟာကလူခွင့်ရှိအောင်ကြည့်မယ်ဆိုရင်မလုတ်တင်မလုတ်လိုက်တော့ပြစ်ဒဏ်နေ၊ကင်တွယ်ဖြည့်ရှင်းမှုတွေဖြစ်လာနိုင်တာအဲ့လိုမျိုးဆိုရင်တော့ကျွန်တော်တို့မဖြစ်တင်ပါဘူးခင်ဗျ
။ကိုဗစ်ကပ်ရောဂါကာလလူစုလူဝေးမလုတ်ဖို့တားမြစ်ထားခြင်းဘာသာရေးအခမ်းအနားပွဲကိုဦးဆောင်ချင်ပါခဲ့တဲ့အတွက်ခရစ်ယာန်တရားဟောဆရာဒေးဗစ်လာကိုပြီးခဲ့တဲ့လထဲမှာပဲထောင်ဒဏ်3လစီရင်ချက်ချခဲ့တယ်လို့တဝယ်ဖျိုင်းရေဖြူမြို့နယ်မှာဖုန်းကြီးပြန်ပွဲချင်ပါခဲ့တဲ့သူတွေနဲ့နေအတွင်းမှာလူစုလူဝေးနဲ့ဘာသာရေးဝတ်ပြုဆူတောင်းခဲ့တဲ့မန္တလေးမြို့ချမ်းမြသာစီမြို့နယ်ကအစ္စလမ်ဘာသာဝင်တွေကိုလည်းတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေတွေနဲ့ထောင်နဲ့ပြစ်ဒဏ်တွေချမှတ်ခဲ့ပူပါတယ်။တဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဥပဒေမှာတော့မြေသူမဆိုးဆန်းစစ်ချက်မပြုတ်လို့ဖဲနဲ့ပေါ်ဆစွာဆောင်ရွက်တာဘေးအန္တရာယ်တစ်ခုခုကြားရောက်နိုင်တာကိုသိလို့ဖြစ်စေတမင်လို့လို့ဖြစ်စေတဘာဝဘေးအန္တရာယ်နဲ့ဂျုံရတာဒါမှမဟုတ်ရင်လည်းဂျုံရအောင်အကြောင်းရင်းတွေဖန်တီးတယ်ဆိုရင်၃နှစ်ထက်မပိုတဲ့ထောင်နဲ့ဝေးတယ်ဒါမှမဟုတ်ပြစ်ဒဏ်နဲ့စလုံးချမှတ်နိုင်တယ်လို့လည်းပြဋ္ဌာန်းထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။